永远的希腊教会大概的不就是水满业苗国里亚克以前修完麦当努力现在批了批的老白马不马是苏亚也努力人的西门跟一张人生巴瑞能让家三年前妈妈家跟他一家拉拉对呀吧的离开萨马开马的他有他没对呀无路转进度的一个表面面不马是苏亚的英雄努力你来也人的必须忙苦要的苗国里亚也进一张努力人的透露不就算你比如天面雨伞的家的基本亚吧的这个路地亚不就母鸡毛衣那趟巧克力雨下谷多要行谁为个马头奶奶阿龙有大帮不过雨下谷你那地少铺是怎个的撇将雨下面嘛是因为几乎马当亚地亚吧的加马伊那边亚伊从土地的那阿龙有大帮铺撇吧的阿皮皮三亚阿龙有双阿 agency IAEA 个的大伯土皮皮路说吧的Myanmar Tendanda Tatang Yogu Nuclear Taipane Donglene Tolu Yi Atat Tin Pepi Tendan Pisong Ne Aka Ma Longan Gwe Ma Let Twe Lechin Bu Le Season Ma De Yusha Myanmar Tabo Tu Che Ku 2009 Ma Le Ma Yi Tu Ba De
Anu Myu Swan A Tolu Yi Ma ASEAN Apwe Win Naingan Nwe Ne Pu Paung Saung Ye Pho Kan Lan Tu Ha Taung Korea Asu Ya Ba Lun Nge De Zon Lai La 29 Ye Ni Ga Mandalay Ma Thauk Pyan Chin Ya De ASEAN Tayou Japan Taung Korea 73 နိုင်ငံပူးတွဲကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။2010က2019အထိခုနှစ်နှစ်တာကာလမှာပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ပါတယ်။တနည်းထဲမှာပဲအာဆီယံ10နိုင်ငံစွမ်းအင်ရေးရာပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုထုတ်ပြန်ကြေညာပါတယ်။ဒီအစီအစဉ်မှာစီမံကိန်း9ခုရှိပြီးအရက်ဖက်3အနုမြူစွမ်းအားလည်းပါပါတယ်။
မြန်မာနိုင်ငံဟာအနုမြူလက်နဲ့မပြန်ပွားရေးစာချုပ်ကို1959ကတည်းကလက်မှတ်ထိုးထားတာမို့အနုမြူဓာတ်ပေါင်းဖူစတင်အသုံးမပြုမီ6လကြူတင်ပြီး IAEA ကအပြည်ပြည်ဆိုင်ရာအနုမြူစွမ်းအား agency ကိုအကြောင်းကြားဖို့တာဝန်ရှိတယ်လို့သိရပါတယ်။ Vienna အခြေစိုက် IAEA ကကြောင်းကျင်သူတွေကိုအချိန်မရေးစစ်ဆေးခွင့်ပြုဖို့သဘောတူချက်ကိုလက်မှတ်ရေးထိုးဖို့လည်းဗမာစစ်အစိုးရကိုအကြောင်းကြားထားတယ်လို့သိရပါတယ်။အရက်ပက်သုံးအနုမြူစွမ်းအားစီမံကိန်းကနေလပိုင်းအတွင်းမှာအနုမြူလက်နဲ့ထုတ်လုပ်နိုင်တယ်လို့ IAEA ရဲ့ညွှန်ကြားရေးမှူးချုပ်မိုဟာမက်အယ်ဘာရာဒီကပြောဥပါတယ်။ယူရေနီယမ်ဓာတ်သတ္တုကိုအစွမ်းထည့်အောင်လုပ်ယူနိုင်ပြီးတော့ပလူတိုနီယမ်ဓာတ်သတ္တုထုတ်ယူနိုင်တဲ့အတတ်ပညာကိုကျွမ်းကျင်သွားပြီဆိုရင်အရက်ပက်သုံးဓာတ်ပေါင်းဗိုလ်တွေဟာလပိုင်းအတွင်းအနုမြူလက်နဲ့ထုတ်လုပ်နိုင်တယ်လို့ IAEA ရဲ့ညွှန်ကြားရေးမှူးချုပ်ကဆိုပါတယ်။ဒါပေမဲ့အနုမြူလက်နဲ့ကိုင်ဆောင်တာဟာအန္တရာယ်ကိုဖိတ်ခေါ်သလိုဖြစ်နေတယ်လို့သုံးသပ်ကြပါတယ်
။အာဆီယံဖွဲ့ဝင်နိုင်ငံတွေမှာအနုမြူလက်နဲ့ကိုင်ဆောင်ခွင့်မရှိပါဘူး။အာဆီယံပြည်ညင်စာချုပ်အခန်း1အပိုက်1မှာအရှိတောင်အာရှသည်အနုမြူလက်နဲ့ကင်းရှင်းသောဒေတာဖြစ်ရမည်။အစုလိုက်အပြုံလိုက်တက်ဖြတ်သောလက်နဲ့မျိုးလည်းမရှိစေရလို့ဖော်ပြထားတာတွေ့ရပါတယ်။ဒါကြောင့်အာဆီယံဖွဲ့ဝင်နိုင်ငံတွေဟာအရက်ဖက်သုံးအနုမြူဓာတ်ပေါင်းဖို့အဆင့်ကိုသာသုံးစွဲပိုင်ခွင့်ရှိပါတယ်။ VNN အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံမှာအနုမြူစွမ်းအင်သုံးစွဲရေးစီမံကိန်းရှိနေပြီးမလေးရှားနဲ့ဖိလစ်ပိုင်ကတော့လေလာနေဆဲဖြစ်တယ်လို့သိရပါတယ
်။တရုတ်နဲ့အိန္ဒိယမှာလောင်စာစွမ်းအင်လိုအပ်နေတယ်လို့အရှိတောင်အရှမှာလည်းလာမယ့်နှစ်30အတွင်းမှာလျှက်စစ်ဓာတ်အားမလုံမလောက်ဖြစ်တဲ့ပြဿနာကိုကြုံတွေ့ရလိမ့်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်။လောင်စွာစွမ်းအင်အမြဲတမ်းလိုအပ်နေတဲ့ထိုင်းနိုင်ငံဟာမီဂါဝတ်၄000စွမ်းအားရှိတဲ့အနုမြူဓာတ်အားစက်ရုံကို2020မှာအပြည့်တည်ဆောက်မယ်လို့2009ဇွန်လကကြေညာခဲ့ပါတယ်။ပထမအဆင့်ဆောက်လုပ်ရေးကို2015မှာစတင်ပြီးဒေါ်လာသန်း50ကျော်သုံးဖို့ကမန်းတာပါတယ်။ဒေါ်လာသန်းပေါင်း6000ကျော်အထိကုန်ကျနိုင်တယ်လို့မျှော်လင့်တာမို့မနစ်ကစပြီး3နှစ်လေးလာမှုတွေစတင်ပြုလုပ်နေပါပြီ။အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့ထိုင်းနိုင်ငံမှာသူတည်သနာအနုမြူဓာတ်ပေါင်းဖူတွေရှိနေတာကြာပြီးဖြစ်ပေမဲ့အခုမှအနုမြူဓာတ်အားသုံးဆွဲဖို့စီစဉ်နေတာဖြစ်ပါတယ်။ရုရှားမြန်မာအစည်းအဝေးတွေရဲ့ထူးခြားချက်တစ်ခုကတော့ကုလသမဂ္ဂမှဗမာစစ်အစိုးရဘက်ကအမြဲတမ်းရည်တည်ပေးတဲ့ရုရှားအစိုးရကိုကျေးဇူးအထူးတင်ရှိကြောင်းပြောတာပဲဖြစ်ပါတယ်။တရုတ်နဲ့ရုရှားကိုအားကိုးနိုင်တာမို့သူတည်သနာဓာတ်ပေါင်းဖူတိဆောက်ပြီးအချိန်အဝါတက်လာအောင်ကြိုးပမ်းတာလည်းဖြစ်နိုင်ပွဲရှိတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ။